အမေရိကန်ရဲ့သွင်းကုန်ကိုတုံ့ပြန်သတ်မှတ်မှုတွေဟာကမ္ဘာတော်မှာချိန်မှတ်မှုတွေသာပေါ်ပေါက်လာနိုင်ကြောင်းပြည်ထောင်စုကသတိပေးလိုက်ပါတယ်ဒေါ်လာဘီလျံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အမေရိကန်ဆီကသွင်းကုန်ကို25ရာခိုင်နှုန်းတုံ့ပြန်မှုချင်းချောက်နေခြင်းမှာပဲပြည်ထောင်စုကသတိပေးလိုက်တာပါဒီကွန်ပျူတာဆီပေါ်ဆရာရဲ့နှုန်းအခွန်ကောက်မဲ့အစီအစဉ်ကို25ရာခိုင်နှုန်းအထိတုံ့ပြန်စဉ်းစားဖို့တမတ်တော်နဲ့ဆက်ကပြောဆိုထားတဲ့အကြောင်းလဲအမေရိကန်ကုန်သွယ်ရေးကိုယ်စားရောဘတ်လက်တစ်စားကမနေ့ကပြောဆိုထားပါတယ်ပြည်ထောင်စုကအပြောင်းလဲလုပ်စီချင်တာတွေကိုအမေရိကန်ကရှင်းရှင်းလင်းလင်းပြောထားရင်လည်းတရုတ်နိုင်ငံဘက်ကဥပဒေနဲ့မညီပဲအမေရိကန်လူထုမှတွေစိုက်ပျိုးမွေးမြူရေးသမားတွေစီးပွားရေးလုပ်ငန်းတွေထိခိုက်နစ်နာအောင်လုပ်ခဲ့တဲ့အကြောင်းလဲကုန်သွယ်ရေးကိုယ်စားကပြောဆိုခဲ့တာပါအမေရိကန်ကနောက်ထပ်ခုနှစ်တိုးကောက်ဖို့ချင်းချောက်မှုအပေါ်မှာတော့တရုတ်နိုင်ငံကအပြင်းထန်တုံ့ပြန်ခဲ့တယ်လို့တရုတ်နိုင်ငံရဲ့အကျိုးစီးပွားကမ္ဘာတစ်ဝန်းလက်လက်စွာကုန်သွယ်မှုနဲ့တည်ငြိမ်မှုတွေကိုကာကွယ်ဖို့တံပြန်ဆောင်ရွက်ထားမှာဖြစ်ကြောင်းလဲပြောဆိုထားပါတယ်အမေရိကန်ကကမ္ဘာကြီးပြည်ထက်သွင်းမစင်စားပဲတရုတ်နိုင်ငံပေါ်အနုနည်းအချမ်းကြီးတွေတုံးပြီးထိရောက်မှုမရှိတဲ့လွတ်ရက်တွေလုပ်ခဲ့ရကြောင်းကွန်မြူနစ်စစ်ပွဲကိုမလိုလားတဲ့ကမ္ဘာတစ်ပေါင်းကမချေနှက်မှုတွေနဲ့သာကြောရမှာဖြစ်တဲ့အကြောင်းလဲတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုခဲ့တာပါတရုတ်နိုင်ငံရဲ့ဝန်ကြီးဝိုင်းရီကလည်းတွင်းကုန်ကုန်တုံးပြမှုတွေနဲ့ကွန်မြူနစ်မညီမျှမှုတွေကိုကွန်နေတိုနီကောက်ခံပြီးတော့ဖြစ်ရှင်းလို့မရနိုင်တဲ့အကြောင်းအရှိတော်အရှိန်နိုင်ငံများအသင်းအာဆီယံညီလာခံမှာအလို့သဘောဆင်းနွှဲမှုတွေဒီကနေ့ပဲပြောဆိုသွားပါတယ်